ချင်းပြည်နယ်ပလက်ဝါမြို့နယ်မှာတမတော်ကနေဆန္ဒမလူ40ကျော်ကိုတေတန္တရမိတ်လိုက်နာဖို့ပြက်ကွက်မှုနဲ့စီစစ်ရေးယူမဲ့ကြောင်းတင်ဆက်ပေးခြင်းပါတယ်ကျွန်တော်နိုင်ကွင်းအိမ်မှာပလက်ဝါမြို့နယ်ကန့်တန့်နယ်မြေတွင်းမှာတမတော်လုံခြုံရေးတပ်ဖွဲ့တွေကနေရခိုင်ကလာတဲ့အဆန္ဒမ42ဦးကိုမတင်ကမှုနဲ့ဖမ်းဆီးပြီးလူအသလူအေးအေးဖို့အရဖဲအုပ်ချုပ်ရေးနဲ့ရဲသားဖွဲ့ကိုအနှံခဲ့တယ်လို့ချင်းမြင့်နယ်ဆိုရစီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်ကျွန်တော်တို့ဒီတောက်တော်နဲ့ပလဝကြားကရေလန်းကုန်းလားဖြစ်ကြတယ်ခင်ဗျအထံသမားတွေပေါ့ကျွန်တော်ချေးရွာတွေအထံသမားတွေနောက်တစ်ခါအဲဒီကဲမှာရှိတဲ့အချို့လူတွေကအဲဒီအထမ်းလိုက်တာပေါ့အထမ်းလိုက်တော့တက်ကလုံးကြီးယူရင်းနဲ့အဲဒီဟာတွေကိုညပိုင်းမှာသွားကြည့်တယ်လို့ပြောတယ်လူအလုံး40တယောက်ဖြစ်နေတယ်နောက်တစ်ခါညပိုင်းခေါ်နိုင်ခွဲလောက်ဖြစ်နေတော့အဲဒီကိုဗစ်နဲ့တော့နောက်တစ်ခါဒီပုံမှန်144လေးထုတ်ထားတဲ့အရာဖြစ်တယ်မနေ့696လေးဒီအရာနဲ့သူတို့ဆေးပြီးတော့အခုတော့ဟိုလွတ်ထွက်လို့နေရစစ်ဆေးမှုအကြမ်းတော့ပြီးပြီးတော့မှနေပဲအုပ်ချုပ်ရေးဆက်ကျင်လို့အရေးဆောင်ရမယ
်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကတည်းကတမတော်ကနေဖမ်းဆီးပြီးလွှတ်ထားတဲ့ဌာနမ42ဦးကိုတေတန္တရအမိတ်လိုက်နိုင်ရန်ပြက်ကွက်မှုဥပဒေပုံမှန် 148 နဲ့အမှုဖွဲ့ရေးယူနိုင်ရေးစစ်ဆေးမေးမြန်းနေကြောင်းမနေ့ကရက်စွဲနဲ့တမတော်ကနေသတင်းထုတ်ပြန်ထားတာပါတမရုံအနေနဲ့အဌာနမ42ဦးဟာအေးရခိုင်လက်နက်ကင်ဖွဲ့ကိုရိတ်ခါပို့ဆောင်တဲ့သူတွေဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခဲ့တာလို့တမရုံပြောရေးဆိုခွင့်ရှိသူဘူဂျုတ်စော်မင်းထွန်းကပြောပါတယ
်ဒီဟာတွေဒီအေးအတွက်ကျွန်တော်တို့ရိတ်ခါပစ္စည်းတွေတွားပို့နေလို့မတင်ကာတွေကတွေ့ရလို့ကျွန်တော်တို့အနေနဲ့ကခေါ်ယူစစ်ဆေးတာဖြစ်တယ်ထိမ့်သိမ့်တာတော့လုပ်ခဲ့တယ်သို့တော့ဒါနဲ့ပတ်သက်ပြီးစစ်ဆေးမှုတွေကတော့တရားဥပဒေနဲ့ဆောင်ရွက်တော့ဖြစ်တယ်အမှန်တကယ်ရတဲ့ဖွဲ့ကိုအနံပြီးဖော်မမှာဖြစ်တယ်
။အဌာနမ42ဦးကတော့ပလက်ဝါမြို့နယ်ရဲစခန်းနဲ့မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကတာဝန်ရှိသူတွေထံလွှဲပြောင်းပေးရခဲ့ပြီးဒေတန္တရမိတ်လိုက်နိုင်ရာပြက်ကွက်မှုဥပဒေပုံမှန် 188 နဲ့ညမထွေရမိတ်ပုံမှန် 144 သို့နဲ့အမှုဖွဲ့သွားဖို့စီစဉ်နေတာပါ။ပလက်ဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကုန်းလိုင်းရေလန်ခီးပိတ်ဆို့နေပြီးတော့ကုန်းစည်တွေလည်းပြတ်လတ်နေပြီးလူအပ်တဲ့ကုန်စီတွေကိုဒေရခန်ဌာနမတွေကနေရခိုင်ပြည်နယ်ကနေတော်လန်ခီးနဲ့ထမ်းပိုးယူနေရတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်တွင်ကိုဗစ် -19 ရောဂါကူးစက်ဖြစ်ပွားမှုနှုန်းမြင့်ဆက်လာတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကလာသူတွေကိုတခြားပြည်နယ်နဲ့တိုင်းတွေမှာကန့်သတ်စစ်ဆေးမှုတွေလှုပ်ဆောင်နေတာလည်းရှိနေပါတယ်။လက်ရှိဌာနမ42ဦးကတော့ယောဂါကူးစက်မှုရှိမရှိတည်တံ့စောင့်ကြည့်စစ်ဆေးနေတယ်လို့ပလက်ဝါမြို့ကျန်းမာရေးဝန်ထမ်းတို့ကပြောပါတယ်။လက်ရှိပလက်ဝါမြို့နယ်မှာစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်ကိုဆက်တွယ်ထားတဲ့ကလသန်ရေလန်းခီးပိတ်ပင်နေသလိုပလက်ဝါကနေမတူပီဘက်ကိုသွားတဲ့ကုန်းလန်းခီးလည်းပိတ်ပင်နေတဲ့အခြေအနေကြောင့်ဂုံစီစီစစ်မှုတွေရပ်ဆိုင်းနေပါတယ်။ဂုံစီစီစစ်မှုရပ်တန့်နေလို့အခြေခံစားတောက်ကုန်ပြတ်လတ်နေပြီးဂုံစင်းလုံးကြီးမြင့်မှုတန်ကိုခံနေရပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။